ကြားပြည်နယ်ဒီမော့ဆိုမြို့နယ်ဒေါငန်ခါကျေးရွာမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်လို့ဘာသာရေးအဆောက်အဦတွေနဲ့နေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင့်ဒေသခံတွေဟာအရင်ကတည်းကတိမ်းရှောင်နေကြရတဲ့အတွက်တေဆုံးထိခိုက်မှုတော့မရှိခဲ့ပါဘူး။စတင် ီနီရန်ကုန်ကလာတဲ့သတင်းအလိမ္မာပြောပြပေးပါရှင်
ဒီမောင်ဆုံမြို့နယ်တွေကဒေါငန်ခါကြီးရွာကိုစစ်ကောင်စီတပ်ကဒီနေ့မတ်လ10ရက်မနက်ပိုင်းမှာလေရင်ပေါ်ကပုံကျွဲတိုက်ခိုက်ခဲ့လို့ကက်သလစ်သီလရှင်ကျောင်းနဲ့လူနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒေါငန်ခါကြီးရွာအပြင်ဘက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဖေရီလာကတိုက်ပွဲတွေဖြစ်ခဲ့ပေမဲ့ဒီနေ့တိုက်ပွဲတွေညင်းနေချိန်စစ်တပ်ကဝေဟင်ကနေရွာကိုတိုက်ခိုက်သွားခဲ့တာဖြစ်ပြီးအပြက်စီးများတယ်လို့ဒေသခံတယောက်ကပြောပါတယ်
ကျေးဇူးရတော့ဒီဇွန်ခါဒီချက်ကြောင့်နောက်မှရှိရပါတော့ကျွန်တော်တို့ဒီလရှင်ဘာသာရေးစောက်အောင်ပြည့်စည်သွားရပါတော့ဇွန်ခါရပနစ်ကအိမ်ဒီနဲ့အဲ့လိုမျိုးပြည့်စည်သွားရပါတော့ဒီကြောင့်တစုံတရာအခြေခိုက်ကတော့မရှိသေးဘူးပေါ့နော်ဒီလင်းကုန်းကျဲတော့အဲ့ဒီပြည့်စည်သွားတဲ့အိမ်တွေမရှိသေးဘူးပြည့်စည်သွားတာတော့တော်တော်ကြီးကိုစိုးစိုးဝါးရကြတော်တော်ကြီးကိုအိမ်ကြီးကိုဘုံကြီးထောင်ပြီးတော့ခွဲပလိုက်တဲ့အနေအထားပုံစံမျိုးပဲဒီဒေတာခံနေကြတော့မရှိတော့ဘူးပေါ့နော်အဲ့ဒီနောက်ဖက်တွေအကုန်လုံးဒီရှင်းမြစ်တွေဒီဇုံခါတကြောလုံးကတော့ကြည်သူတွေကတော့မရှိတော့ဘူးပေါ့နော
်စစ်တပ်ကစစ်လေရဲ့နှစီနဲ့လာပြီးတိုက်ခိုက်သွားတယ်လို့ပြောပါတယ်ဒေါငန်ခါကျေးရွာအပါအဝင်ဒီမောဆိုးမြို့နယ်တွေကကျေးရွာတော်တော်များများကကြည်သူတွေကတော့တိုက်ပွဲတွေစားဖြစ်ချိန်တွေကဘေးလွတ်ရာမှာတိမ်းဆောင်နေကြရတာမို့ဒီနေ့လေကြောင်းတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရသူတွေမရှိဘူးလို့ပြောပါတယ်။တိုက်ပွဲတွေဖြစ်နေတာလနဲ့ကြီးကြနေပြီးဖြစ်တဲ့ဒီမော့ဆိုးမြို့နယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဘာသာရေးအဆောက်အဦတွေစာတင်ကြောင်းနဲ့ယာယီစစ်ပေးဆောင်စခန်းတွေထိခိုက်ပျက်စီးနေတယ်လို့ပြည်သူတချို့လည်းသိဆုံးခဲ့ရပါတယ်။တပ်ပွဲတွေရည်နေချိန်မှာလဲစစ်တပ်ဘက်ကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တတ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်10:00နာရီကျော်လောက်ကလဲဒေါငန်ခါကျေးရွာဘက်ကိုစစ်တပ်အခြေဆိုင်ရာစခန်းဘက်ကနေပစ်ခတ်နေတယ်လို့ဒေသခံတို့ကပြောပါတယ်။
အဲ့ဒါကြောင့်ဒီနောက်ဆက်မဆောင်ဒီနောက်ဆက်ဆက်ဆောင်ဒီအဲ့လိုမျိုးကတော့အဲ့လိုမျိုးကိုစမတ်ထားရတဲ့ဆိုင်ဆရာမျိုးရှိတယ်။မနေ့အစောပိုင်းတော့တိုက်ဆိုင်မရှိကြစီတော့ကတော့လည်းမရှိဘူး။ခေါင်းဆောင်တော့လည်းတိုက်ဆိုင်ရပြည်နေမှာနော်။ဒီခုနကတော့မှဆိုတော့ဒီတရားလက်အမြောက်တက်နေတာပေါ့နော်။တော့ဒီရလည်းတက်နေတဲ့ဆက်စီရလည်းကြီးနေဖြစ်သွားမှရှိတယ်ဗျာ။
စစ်တပ်တွေလှုပ်ရှားတဲ့ဒီမောက်ဆုံမြို့နယ်အတွင်းနေရာတွေမှာအိမ်တွေဖျက်ဆီးခံရ၊မီးစုခံရ၊ပစ္စည်းတွေလူရခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီမောက်ဆုံမြို့နယ်တွေကဖပူးကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေမတ်လ9ရက်နေ့ကအဲ့ဒီကျေးရွာမှာတပ်ဆွဲနေထိုင်ခဲ့ပြီးနောက်လူနေအိမ်30ကျော်မီးစုဖျက်ဆီးခံခဲ့ရတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် PNDF ကဒီနေ့ထုတ်ပြန်ထားပါတယ်။မတ်လ9ရက်နေ့မှာလဲတေးစုလက်ကြီးရွာကနေအိမ်10လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်။ကြားပြည်နယ်ဒီမော့ဆိုဘက်မှာလက်တလောပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတရင်ထုတ်ပြန်ထားတာမရှိသေးပါဘူးရှင်။